စကိုင်းတိုင်းစလင်းကြီးမြို့နယ်ဘက်မှာဒီကနေ့မနက်ပိုင်းကစစ်ကောင်စီတပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ဝင်ရောက်လို့ဒုံတော်ကျေးရွာသား၉ဦးကြီးထိမှန်ပြီးတော့အဲ့ဒီနောက်မှာမိရှုတက်ဖြတ်ခံခဲ့ရတယ်လို့မိသားစုဝင်တဲ့ဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေကကျေးရွာတွေကိုဝင်ရောက်ပြစ်ခတ်တာကြောင့်လဲကျေးရွာ၆ရွာထက်မနည်းကဒေသခံတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ပြောပြပေးပါရှင်
ဒီဇင်ဘာ9ရက်မနက်ပိုင်းမှာစကိုင်းတိုင်းရင်းမပင်ခရိုင်ဆလင်းကြီးမြို့နယ်ဒုံတော်ရွာဖက်ကိုစစ်ကောင်စီတပ်ကစစ်ကြောင်းထိုးပြီးတော့လက်နက်ကြီးလက်နက်ငယ်နဲ့ပစ်ခတ်ဝင်လာတာကြောင့်ရွာသား9ဦးကြီးထိမှန်မိရှုတပ်ဖြတ်ခံရတယ်လို့တေဆုံးသူမိသားစုဝင်တဲ့ဒေသခံတွေက VOA ကိုပြောပါတယ်တေဆုံးသူ9ဦးထက်ကအသက်22နှစ်အရွယ်ကိုကျော်တက်လည်းပါဝင်ပါတယ်တေဆုံးသူကိုကျော်တက်မိခင်ဖြစ်သူကဖြစ်စဉ်ကိုအခုလိုပြောပါတယ
်အခုကသူတို့လိုက်အနေမဲ့ဘိုးဘောင်လုံးတွေလိုက်ပြစ်ပြစ်ချင်းကြီးကြတော့အဲ့ရန်ကလေးတွေပါလာတော့မကြည့်မိလားဘလို့ကြောင်းရောမသိဘူးဒီပြုံးတိုင်းနဲ့ဝင်လာတဲ့ပြည့်ကြတော့တခါလေးတလဟောလိုက်ပြီးတော့ကျမတို့လည်းထွက်ပြီးနေလာသူ့ကိုပြန်မကြည့်နိုင်ခဲ့တာပြစ်တက်ပြီးမှတခါလေးမီးပုံချိုးပြစ်ထားခဲ့တာသူ့ပြီးတော့လေ
မိရှုတက်ဖြတ်ခံခဲ့ရသူတွေဟာဒေသခံကာကွယ်ရေး PDF တပ်ဖွဲ့ဝင်တွေမဟုတ်ပဲတာမန်လက်လုတ်လက်စားသူတွေလို့တည်ဆုံသူကိုကျော်တက်ရဲ့မိခင်ဖြစ်သူနဲ့ဒေသခံက VOA ကိုပြောပါတယ်တည်ဆုံသူကိုကျော်တက်ရဲ့အမဖြစ်သူကလည်းဒီမိရှုတက်ဖြတ်ခံရသူကိုဦးစလုံးဟာညီအကိုတဝန်ွယ်ရေးလို့ပြောပါတယ
်အကုန်လုံးဆိုရင်9ယောက်လား10ယောက်လားမဟုတ်ဘူး9ယောက်အကုန်လုံးဟာအကုန်လုံးညီကိုတဝင်းွယ်တွေကြီးပဲအေးရအငယ်ဆုံးကောင်လေးအမောင်အငယ်ဆုံးကောင်လေးတယောက်ပါသွားတာ
သူတို့ဟာဒုံတော်ရွာအပြင်ဘက်ကစပါခင်ကွန်းချံကွင်းထဲမှာဆွေမျိုးလိုက်စုပြီးတော့နေထိုင်ကြသူတွေဖြစ်ပါတယ်စစ်တပ်ကဝင်ရောက်ပစ်ခတ်တဲ့အခြေအနေနဲ့ပတ်သက်လို့ကိုရိုင်းကြုံတွေ့သူတို့ကအခုလိုပြောပါတယ
်သူရွာအိုက်မှာတရားကိုဖြတ်ကျော်လာပြီးတော့ချင်းမြန်တက်ပြောရမှာပေါ့ချင်းမြန်တက်ဒီနဲ့ချင်းလာပြီးတော့ဒီမှာလက်နက်ကြီးလက်နက်ငယ်တွေနဲ့အကုန်ပြီးတော့ကျွန်တော်တို့လည်းပြေးရတာဆိုတော့ကျွန်တော်တို့လည်းကိုတက်ကိုအလွတ်ရုံးပြေးရဆိုတော့ပြီးတော့ပြန်မကြည့်ရဘူးကြီးရတော့ကြာဒီ9ယောက်ကပြောရမှာဆိုတော့ပြန်နေတာဗျပြန်နေပြီးတော့ကျတော့တီးရောဝိုင်းဆန်လာရတော့ဝိုင်းဆန်လာရပြီးတော့တီးရောမှဒီအကုံထိမှန်ကုန်ရတာတိမှန်ကုန်တော့ဒီကောင်းနေရပြောရမယ်ဆိုရင်အကုံလုံးဆွဲခေါ်ပြီးတဲထဲမှာဆက်ပြီးတော့တဲလေးပါမျိုးစုတော့
စစ်ကောင်စီတပ်တွေထွက်ခွာသွားချိန်မိရှုခဲ့တဲ့အလောင်းတွေကိုတွားကြည့်ခဲ့တယ်လို့လဲကိုရန်ကြုံတွေ့သူကပြောပါတယ
်စစ်ကောင်စီခွာသွားတဲ့အချိန်မှာကျွန်တော်တို့နည်းနည်းလေးအချင်းလေးတိပြီးတော့တွားကြည့်ကြတိခဲ့တာဗျကျွန်တော်မြင်ခဲ့ရတဲ့အတိုင်းကတော့ဘာမှမကွဲတော့ဘူးကြာဒီမှာအမောင်းရက်တွေရောပက်လက်တွေရောထိုက်ရက်တွေရော
အဲ့ဒီကျေးရွာတစ်ပိုင်းမှာတိုက်ပွဲမရှိဘဲနဲ့စစ်တပ်ကဝင်ရောက်ပစ်ခတ်တာလို့လည်းပြောပါတယ်အခုလိုစစ်တပ်ကကျေးရွာတွေကိုဝင်ရောက်လို့ဒုံတော်ကျေးရွာအပါဝင်ကျေးရွာခုနှစ်ရွာထွက်မနေဘေးလွရာကိုထွက်ပြေးနေရတယ်လို့လည်းပြောပါတယ
်ကုန်လုံးတဲ့ဒေသခံတွေတော့အကုန်လုံးပြေးနေကြရေရောရွာမှာတယောက်မှမရှိတော့အကုန်လုံးရွာပြင်မှာတိုးနေတယ်မှာကြီးပါအကုန်လုံးကြီးရတာကကျွန်တော်တို့၃လော၃လောကြီးပစရာဘိမွေဆောင်ကံကုန်ဇွာသာလက်နဲ့ကြီးလက်နှံ့ငယ်တွေတစ်ခါတည်းတော့ကိုယ်စီစင်ပြီးပြည့်ပြီးရောပဲဒီလိုကျင်းလာကြတာကကျွန်တော်တို့ဒီလူလူတွေကတော့တစ်ခါတည်းဒီလိုအတန်ကြားတဲ့လက်နဲ့တန်ကြားတော့ကျွန်တော်တို့လည်းအကုန်လို့ရအသက်လူပြေးကြရတာပါကတိုက်ပွဲလည်းမရှိဘူးကဆောစောပန်းတော့ဒီလိုဒီမှာငင်းကြီးရှင်းလင်းဆိုလိုဝင်လာတာတစ်ခါတော့ရှိသေးတယ်ကနှစ်ကြိမ်ကပြီးတော့ပြေးရတာဘာမှတော့လုံမသွားဘူးကသူငင်းကြီးရှင်းလင်းဆိုလိုရှင်းသွားတာက
ဒုံတော်ကျေးရွာသား9ဦးမိရှုတပ်ဖြတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အခုထိဖြေကြားမှုမရသေးပါဘူး